Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ31ရက်တနင်္ဂနွေနေ့ညနေခင်း6:00ခွဲနဲ့9:00ဒီစီစဉ်တွေကိုလိုင်းတိုမီတာ7925ရောကနေတက်ရထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါစီးရီးယားဒီကအတိုက်အခံအဖွဲ့ရဲ့ကိုယ်စားလှယ်တွေနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တို့ဒီကနေ့မှာပဲဂျီနီဗာမှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ရုံးအဖွဲ့မှုအသည့်အဖြစ်ဦးမိုးစောဦးကိုခန့်အပ်တဲ့အကြောင်းပါတီကဒီကနေ့တရားဝင်ထုတ်ပြန်ကြေညာပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရွှေကောက်ပွဲမှာပြည်သူတွေအတက်လှုပ်ဆောင်ပေးမယ်လို့ပေးခဲ့တဲ့ကတိတွေအတိုင်းနိုင်ငံအကျိုးပြုဥပဒေပြဋ္ဌာန်းနိုင်ရေးလွှတ်တော်ကိုယ်စားလှယ်ဟောင်းတွေကကိုယ်စားလှယ်တစ်တွေကိုဘယ်လိုတိုက်တွန်းကြပါသလဲ
ဒီလိုလိုတို့ရဲ့အကျိုးစီးပွားကိုကာကွယ်တဲ့ဥပဒေကြီးဖြစ်ဖို့သက်တော်ကိုယ်စားလှယ်ဒီကသွားမော်ဘယ်လိုထိချုပ်မလဲဘယ်လိုပြင်ဆင်မလဲဆိုတော့ဝိုင်းဝန်း
တီဘောအမတ်ဟောင်းဦးရဲ့ထွန်မရှင်အပြည့်စုံကတော့မကြခင်တင်ပြသွားမှာပါဒါအပြင်လွှတ်တော်တစ်ကိုတက်ရောက်ကြတော့မယ့်ရွေးကောက်ခံအမတ်တွေရဲ့ပြင်ဆင်မှုမျောလင့်ချက်တွေကိုကြားရမှာဖြစ်တယ်လို့ချင်းပြည်နယ်ဖက်မှာကချင်ပြည်နယ်ဖက်မှာမိုးရစေတိုက်ဖြည့်ရေးလှုပ်ရှားနေကြတဲ့လူမှုအခြေပြုမိုးရစေဝါတိုက်ဖြည့်ရေးအဖွဲ့ဝင်တွေဟာတနိုင်းနဲ့ဝိုင်းမော်မြို့နယ်စတုံးဒေသတွေမှာအမည်မသိအဖွဲ့ရဲ့ပြစ်ခတ်တိုက်ခိုက်မှုကိုခံရတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။ခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင
်။စီးရီးယားဆွေးရနဲ့ငြိမ်းချမ်းရေးမဆွေးနွေးခွင့်အရင်ဖြည့်ရှင်းလိုတာတွေကိုညှိနှိုင်းမှုအတွက်စီးရီးယားအဓိကအတိုက်အခံအဖွဲ့ဟာကုလသမဂ္ဂဆီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်လှယ်ကိုယ်စားလှယ်စတက်ဖင်တီမစ်ထူရာနဲ့ဒီကနေ့တနင်္ဂနွေနေ့မှာဂျီနီဗာမှာတွေ့ဆုံကြမှာဖြစ်ပါတယ်။အစိုးရညှိနှိုင်းရေးကော်မတီကတောင်းဆိုထားတဲ့အထက်မှာတော့တဘုံနေထိန်းချုပ်ထားတဲ့ဒေတာတွေမှာဆီးရီးယားအစိုးရကဝိုင်းရံပိတ်ဆို့ထားတာတွေကိုဖယ်ရှားပေးဖို့နဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုဆိုင်းငံ့ပေးဖို့တွေလည်းပါဝင်ပါတယ်။ဂျီနီဗာဆွေးနွေးပွဲမှာတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးပါဖြစ်ပြီးဒီနောက်မှာမှနောက်ထပ်ဆေးဆက်ညှိနှိုင်းမှုတွေကိုလှုပ်ဆောင်မှာဖြစ်တယ်လို့ဆီးရီးယားအဓိကအတိုက်ခံအဖွဲ့ရဲ့အစိုးရညှိနှိုင်းရေးကော်မတီရဲ့ပြောခွင့်ရကမနေ့တုန်းကပြောဆိုထားပါတယ်2014ခုနှစ်တုန်းကကုလသမဂ္ဂရဲ့ဆေးဆက်ညှိနှိုင်းမှုဟာတိုးတက်မှုမရှိဘဲပြီးဆုံးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့တောက်ကြန်နေ့ကစတင်တဲ့ကုလသမဂ္ဂကကမကထာပြုတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကဆီးရီးယားနိုင်ငံတွင်ငြိမ်းချမ်းချမ်းချမ်းဖြည့်ရှင်းနိုင်ရေးနိုင်ငံတကာရဲ့ပထမဆုံးအထောက်အမှုတစ်ခုလည်းဖြစ်ပါတယ်။ကုလသမဂ္ဂအထူးသံတမန်စတက်ဖင်ဒီမစ်တူရာကတော့ဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ကုလသမဂ္ဂဆိုင်ရာဆီးရီးယားအမတ်ဘာရှာဂျက်ဖာရီတို့ကတော့မနေ့ကတွေ့ဆုံခဲ့ပြီးဖြစ်ပါတယ်။
အာဖရိကခေါင်းဆောင်တွေအနေနဲ့ဘူရန်ဒီနိုင်ငံကအကြမ်းဖက်မှုတွေကိုဖြေရှင်းဖို့အတွက်ဆက်ဆောင်နေဖို့မဖြစ်နိုင်တော့ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကဒီကနေ့ပြောဆိုလိုက်ပါတယ်။အချိန်ကြာလာတာနဲ့အမျှလူတွေထပ်ပြီးတည်ဆုံကြရမယ်လို့အတွင်းမှုချုပ်ကပြောပါတယ်။ဘူရန်ဒီအခြေအနေဟာလူသားဂုဏ်သိက္ခာလူအခွင့်အရေးတွေနဲ့ဆိုင်တဲ့အခြေအနေဖြစ်တယ်လို့အီသီယိုးပီးယားနိုင်ငံမှာကျင်းပတဲ့အာဖရိကသမဂ္ဂညီလာခံနေ့မှာသတင်းတောက်တွေကိုကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုသွားတာဖြစ်ပါတယ်။ဒီရေးပေါ်ပြဿနာကိုဖြေရှင်းနိုင်ဖို့အာဖရိကခေါင်းဆောင်တွေတညီတညွတ်ထဲအလုပ်လုပ်ဖို့လိုအပ်ပြီးအထူးသဖြင့်သမရခူရန်စီဇန်နဲ့အစိုးရအဖွဲ့ကဒီပြဿနာကိုတည်တည်ချာချာစဉ်းစားပြီးအားလုံးပါတဲ့ဆွေးနွေးမှုတွေလုပ်ဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းခဲ့ပါတယ်။အာဖရိကတပ်မဲ့ကတပ်ဖွဲ့တွေကိုကျူးကျော်တပ်ဖွဲ့တွေအဖြစ်သတ်မှတ်မယ်လို့ဘူရန်ဒီအစိုးရကပြောဆိုခဲ့တာနဲ့ပတ်သက်ပြီးငြိမ်းချမ်းရေးအဖွဲ့တွေမရှိမဖြစ်လိုအပ်နေပြီလို့စနေနေ့ကကျင်းပတဲ့ထိပ်သီးအစည်းအဝေးပေါ်မှာအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောဆိုပါတယ်။အာဖရိကရဲ့ဘရွန်ဒီသမရခွန်ရန်ဂျီဇာကတတိယသက်တမ်းဆက်အုပ်ချုပ်ဖို့ကြေညာလိုက်တဲ့မနစ်ကစပြီးဖြစ်လာတဲ့လူရာနဲ့ချီတေဆုံးနေတဲ့နိုင်ငံရေးအကြမ်းဖက်မှုတွေကိုထိန်းသိမ်းဖို့အတွက်ငြိမ်းချမ်းရေးတပ်ဖွဲ့ဝင်9000ဆေးလွှတ်ပေးဖို့အာဖရိကသမဂ္ဂအဖွဲ့ကစဉ်းစားဆွေးနွေးနေကြတာဖြစ်ပါတယ်
။ဂရိနိုင်ငံလက်စ်ဘိုးကျွန်းကိုဥတီထွက်ခွာလာတဲ့ရွှေပြောင်းအခြေချသူတွေစီးနင်းလိုက်ပါလာတဲ့ရေရင်တစင်တူရကီအနောက်ဘက်ကမ်းခြေမှာစနေနေ့ကနှင်းမြုပ်တာကြောင့်ကလေးငယ်အများအပြားအပါအဝင်အနည်းဆုံးလူ38ဦးသေဆုံးခဲ့ပါတယ်။18ပြည့်အရှိရှိတဲ့ရေရင်အတွင်းမှာပိတ်မိနေတဲ့သေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုရှာဖွေရေးအဖွဲ့တွေထပ်ပြီးတွေ့ခဲ့ပြီးစနေနေ့နောက်ပိုင်းမှာသေဆုံးသူအရေအတွက်တိုးလာခဲ့တာဖြစ်ပါတယ်။အသက်ရှင်ကျန်ရစ်သူ85ဦးကိုလည်းကယ်ဆယ်နိုင်ခဲ့ပါတယ်။ရွှေပြောင်းဒုက္ခသည်တွေထဲမှာဆီးရီးယားအာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံတို့ကလည်းပါဝင်တယ်လို့တူရကီသတင်းဌာနဒိုဂန်ကဖော်ပြပါဗျ။စနေနေ့ကပင်လယ်ပြင်ကိုဖျက်ကူးဖို့စီစဉ်ခဲ့တဲ့လူမောင်ခိုကူးသူလို့ယူဆရသူတူရကီအမျိုးသားတအုပ်ကိုရဲတွေကဖမ်းဆီးထားပါဗျ။ ဖမ်းဆီးခံရသူကတော့သူ့မိသားစုနဲ့လှေပေါ်မှာလိုက်ပါသွားပြီးသူ့အနေနဲ့အမှားအယွင်းမလုပ်ခဲ့ဘူးလို့ညင်းဆိုထားပါတယ်တူရကီနဲ့ဂရိနိုင်ငံခြားမှာတည်ရှိနေတဲ့အီဂျင်းပင်လယ်ပြင်ကိုဖျက်ကူးရင်တေဆုံးရတဲ့ဒုက္ခတွေတွေနဲ့ရွှေပြောင်းအခြေချသူအရေးအတွက်ဟာစိုးရင်စရာကောင်းတဲ့နှုံနဲ့တိုးလာနေတယ်လို့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ IOM ကပြောဆိုထားပါတယ
်။2016ခုနှစ်အမေရိကန်သမ္မတရွေးပွဲအတွက်တနင်္လာနေ့ညမှာအိုင်အိုဝါမှာကျင်းပမယ့် Primary Caucus လို့ခေါ်တဲ့ပနားမပါတီရင်းရွေးချယ်ပွဲမှာသဘောထားကွဲလွဲမှုတွေရှိနေတဲ့ Republican Party ကိုစလဲလောင်းTed Cruz နဲ့ Jeb Bush တို့ဟာအတော့ကိုမတူခြားနားတဲ့အနေအထားတွေမှာရှိနေကြပါလေ Ted Cruz အနေနဲ့လက်တလောရှေ့ဆုံးကပြေးနေတဲ့ Donald Trump ကိုအမိလိုက်ဖို့အလုပ်များနေပြီးတော့တစ်ဖက်မှာလည်းပြိုင်ဘက်အထက်လွှတ်တော်မတ် Marco Rubio ကနောက်ဆုံးအဆင့် Iowa မဲဆွေပွဲမှာသူ့တဲ့တာမသွားအောင်ကြိုတင်တားဆီးနိုင်ဖို့ကြိုးစားနေရပါလေပြီးခဲ့တဲ့စကားစစ်ထိုးပွဲမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာပြဿနာနဲ့ပတ်သက်ပြီးTed Cruz နဲ့ Marco Rubio တို့နှစ်ယောက်အတော်လေးအငင်းပွားခဲ့ပြီးတော့ Cruz ကဖက်ပေါင်းဆောင်ကတိုက်ခိုက်ခဲ့တယ်လို့ Rubio ကဆွဆွဲပြောဆိုခဲ့ပါတယ်။စနေနေ့ကတော့ Cruz ရဲ့မဲဆွယ်ပွဲတွေကို Iowa ပြည်နယ်တက္ကသိုလ်ရဲ့မိခင်လို့ပြောရမယ် MS မှာစီစီကားကားကျင်းပပြီးတော့တထောက်ရန်နာခဲ့ပါတယ်။ Cruz ရဲ့မဲဆွယ်ပွဲကိုကြီးမားတဲ့လူကြီးကတက်ရောက်ခဲ့ပါတယ်။ Iowa ပြည်နယ်နောက်ပိုင်းက Caro မြို့လေးမှာတရက်စောပြီးတော့ကျင်းပသွားတဲ့ကိုယ်စားလှယ်လောင်း Jeb Bush ရဲ့မဲဆွယ်ပွဲကတော့ Cruz ရဲ့မဲဆွယ်ပွဲတွေနဲ့မတူဘဲတက်ရောက်သူလည်းသိပ်မများလှပါဘူး။လက်ရှိအခြေအနေမှာ Republican ကိုယ်စားလှယ်လောင်းနေတဲ့မှာ Donald Trump ကရှေ့ဆုံးကပြေးနေပြီး Ted Cruz နဲ့ Marco Rubio ရဲ့နောက်ခတ်ဝေးဝေးကနေ Jeb Bush ကလိုက်နေတာဖြစ်ပါတယ
်။ Russia စစ်လေယာဉ်တစ်စင်းတူရကီဝေဟင်ပိုင်နက်ကိုချိုးဖောက်ဝင်ရောက်ခဲ့တယ်လို့တူရကီနဲ့မြောက် Atlantic စစ်စာချုပ်အဖွဲ့ NATO တို့ကပြောဆိုခဲ့တာကြောင့်တူရကီနဲ့ Russia ကြားတင်းမာမှုမြင့်တက်ခဲ့ပါတယ်။တူရကီရဲ့ဆွဆွဲချက်တွေဟာအခြေမြင့်မရှိတဲ့ဝါဒဖြန့်မှုအဖြစ် Russia ကညင်ပါတယ်။တူရကီနဲ့ NATO တာဝန်ရှိသူတွေအချိန်ချင်းသတိပေးနေတဲ့ကြားကပဲ Russia Su-34 စစ်လေယာဉ်ဟာတူရကီဝေဟင်ပိုင်နက်ထဲကိုတူရကီစံတော်ချိန်တောက်ချန်ညနေကင်းပိုင်းလောက်မှာဝင်ရောက်ခဲ့တာဖြစ်တယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ် Russia ဘက်ကဆက်ပြီးချိုးဖောက်နေဦးမယ်ဆိုရင်တော့နောက်ဆက်တွဲအကျိုးဆက်တွေရှိလာမယ်လို့တူရကီသမ္မတက Russia ကိုသတိပေးလိုက်ပြီး Russia တို့ရဲ့လုပ်ရဟာတာဝန်မဲ့တယ်လို့လည်းပြောဆိုလိုက်ပါရယ်ဒီကိစ္စကိုကန့်ကွက်ဖို့အတွက်အန်ကာရာမြို့တော်မှာရှိတဲ့တူရကီနိုင်ငံဆိုင်ရာရုရှားသံအမတ်ကြီးကိုဆင့်ခေါ်ခဲ့တယ်လို့လည်းတူရကီအစိုးရကပြောပါရယ်ရုရှားလေထက်ရဲ့လင်းတစင်းတလီမှာတူရကီဝေဟင်ပိုင်နက်ထဲကိုဝင်ရောက်ခဲ့တာမရှိဘူးဆိုပြီးရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရတဲ့ဦးကမော်စကိုမြို့တော်မှာပြောဆိုထားပါရယ်ရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်ရုံးအတွက်ရုံးအဖွဲ့မှုအသည့်အဖြစ်ဦးမိုးစောဦးကိုခန့်အပ်လိုက်တဲ့အကြောင်းပါတီကဒီကနေ့တရားဝင်ထုတ်ပြန်ကြီးညာပါတယ်။2010ပြည်နှစ်နှစ်ကုန်ပိုင်းဒေါအောင်ဆန်းစုကြည်နေ၏အကျယ်ချုပ်ကလွတ်မြောက်လာပြီးနောက်ပိုင်းရုံးအဖွဲ့မှုအဖြစ်ဆောင်ရွက်လာတဲ့ဒေါက်တာတင်မအောင်ရဲ့နေရာမှာဦးမိုးစောဦးကိုအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်။2015ခုနှစ်ထွေထွေရွေးကောက်ပွဲကနေရွေးကောက်တင်မြှောက်လိုက်တဲ့ NLD ကိုယ်စားလှယ်အများစုပါဝင်တဲ့လွှတ်တော်သစ်တွေကိုဖေဖော်ဝါရီလ၁ရက်နေ့တနင်္လာနေ့စတင်မဲ့အချိန်လက်ရှိဒေါက်တာတင်မအောင်ရဲ့ရုံးအဖွဲ့မှုနေရာမှာဦးမိုးစောဦးကအစားထိုးပြီးစတင်တာဝန်ယူမှာလည်းဖြစ်ပါတယ်။ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ဆက်သွယ်လို့ရင်ဦးမိုးစောဦးကိုဆက်သွယ်ကြဖို့လည်းပါတီရဲ့ကြီးညာချက်ကဖော်ပြပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အနီးကပ်ဆုံးရှိခဲ့ပြီးရုံးအဖွဲ့မှုအဖြစ်လဲတာဝန်ယူခဲ့သူဒေါက်တာတင်မအောင်ကပါတီအတွက်ဘလို့တာဝန်ဤပြောင်းလဲထမ်းဆောင်မလဲဆိုတာကိုတော့ပါတီကထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။လွှတ်တော်နှစ်ရပ်စလုံးကိုကြီးစိုးပြီးအစိုးရဖွဲ့စည်းနိုင်လောက်တဲ့အထိအများစုအနိုင်ရ NLD ပါတီဘက်ကအကူပြောင်းကာလအကဲဆက်မှုကိုအကြောင်းပြပြီးသမရအမည်စီရင်အစိုးရဖွဲ့ရာထားချက်နဲ့ပတ်သက်လို့မထုတ်ပြန်သေးတဲ့အချိန်ဒေါအောင်ဆန်းစုကြည်နဲ့အနီးကပ်ရုံးအဖွဲ့မှုအဖြစ်တာဝန်ယူခဲ့သူဒေါက်တာတင်မအောင်ဘလို့တာဝန်မျိုးယူလာမလဲဆိုတာကိုလည်းအများကစိတ်ဝင်စားနေကြပါတယ်။ဒေါက်တာတင်မအောင်ရဲ့နေရာမှာအစားထိုးခန့်အပ်လိုက်တဲ့ဦးမိုးစောဦးကတော့1988ခုနှစ်လူထုလှုပ်ရှားမှုတွေနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဝင်ရောက်ခဲ့သူဖြစ်ပြီးနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ပါတယ်။ထိုင်းနိုင်ငံချူလာလောင်ကွန်းတက္ကသိုလ်ကနေမဟာဝိဇ္ဇာပွဲရရှိထားတဲ့ဦးမိုးစောဦးဟာ2012ခုနှစ်ကြားပြတ်ရွေးကောက်ပွဲကာလကစလို့ NLD ဥက္ကဋ္ဌရုံးမှာအလုပ်လုပ်ကင်နေသူလည်းဖြစ်ပါတယ်။
လက်ရှိရာစုနှစ်နောက်ဆုံးပိုင်းကာလတွေမှာစစ်ပွဲတွေမှုကင်းနေတဲ့အဂတိလိုက်စားမှုတွေကိုကမ္ဘာပြည်သူတွေသိအောင်တင်ပြဖို့ကြိုးစားကြတဲ့သတင်းသမားစုစုပေါင်း2298ယောက်ထက်မနည်းအသက်ခံခဲ့ရတယ်လို့နိုင်ငံတကာသတင်းအဖွဲ့အစည်းတစ်ခုဖြစ်တဲ့ International Federation of Journalists IFJ ရဲ့စာမျက်နှာ85မျက်နှာပါအစီရင်ခံစာအသစ်ကဖော်ပြလိုက်ပါတယ်နှစ်စဉ်အသက်ခံရတဲ့သတင်းသမားရေအတွက်ကို IFJ အဖွဲ့ကစပြီးတော့မှတ်တမ်းတင်ခဲ့တဲ့1990ပြည့်နှစ်မှာအသက်ခံရတဲ့သတင်းသမားရေအတွက်အယောက်40ရှိပေမဲ့2010ပြည့်နှစ်ကစလို့နှစ်စဉ်အသက်ခံရတဲ့သတင်းသမားအရေအတွက်ဟာအယောက်100အောက်မရောက်ခဲ့ပါဘူးအဆိုးဆုံးလို့ဆိုရမယ့်2006ခုနှစ်ထဲမှာသတင်းသမား155ယောက်သိဆုံးမှုနဲ့အတူဒီရာစုနှစ်ရဲ့နောက်ဆုံး10နှစ်အတွင်းသတင်းသမားတွေအတွက်အနည်းအကြီးဆုံးဖြစ်လာတယ်လို့ IFJ အဖွဲ့တွင်ရေးမှူးအန်တိုနီဘယ်လင်ဂါကလူရိမေးမြန်းခန်းတစ်ခုမှာပြောဆိုခဲ့ပါတယ်ကုလသမဂ္ဂလိုအဖွဲ့ကြီးတွေကသတင်းသမားတွေကိုအကာအကွယ်ပေးဖို့တန်ဋိဌာန်ချခဲ့ပေမဲ့လည်းသတင်းသမားတွေကိုပိတ်မှတ်ထားတိုက်ခိုက်သူတွေအတွက်အပြစ်ကနေခွင့်လွတ်ခွင့်ရနေတဲ့အခြေအနေဆိုးကြီးကြောင့်သတင်းသမားတွေအတွက်အငြင်းကြီးလွန်းတဲ့အချက်ကို IFJ အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ပြီးမိမောင်းထိုးပြလိုက်တာဖြစ်ပါတယ်ဒီလိုသတင်းသမားတွေကိုတပ်ဖြတ်တဲ့အပြစ်ကလွန်ငင်းဝင်ရနေတာတွေကိုရပ်တန့်ကရပ်ဖို့လိုမယ်လို့ IFJ အတွင်းရေးမှူးဘယ်လင်ဂါကမှတ်ချက်ပေးပြောဆိုခဲ့ပါတယ်ဒီအစီအစဉ်ခန်းစားကိုလာမယ့်ဂျာတာပရင်းနေပြင်သစ်နိုင်ငံပဲရစ်မှာကျင်းပမယ့် UNESCO အဖွဲ့ကြီးရဲ့အစည်းအဝေးမှာလည်းဆွေးနွေးမှာဖြစ်ပါတယ် Direct from Washington The
Voice of America The VOA တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်တင်ထိုင်တဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရွှေကောက်ပွဲမှာပြည်သူတွေအတွက်လှုပ်ဆောင်ပေးမယ်လို့ပေးခဲ့တဲ့ကတိတွေအတိုင်းနိုင်ငံအကျိုးပြုဥပဒေတွေပြဋ္ဌာန်းနိုင်ရေးလွှတ်တော်တင်မှာအဆိုပြုတင်သွင်းနိုင်ဖို့ဥပဒေရေးရာတွေနဲ့လွှတ်တော်ပိုင်းကိုတည်တည်ချာချာကျွမ်းကျင်နားလည်အောင်လေ့လာသိယူကြပါလို့လွှတ်တော်ကိုယ်စားလှယ်ဟောင်းတွေကကိုယ်စားလှယ်အသစ်တွေကိုတိုက်တွန်းလိုက်ပါတယ်ပထမအကြိမ်လွှတ်တော်တက်တန်းထက်စာရင်ဒုတိယအကြိမ်လွှတ်တော်တက်တန်းတွင်အစိုးရနဲ့လွှတ်တော်ကြားပိုးပြီးတော့မှအပေးယူမြပြီးတော့ညှိနှိုင်းဆောင်ရွက်မှုတွေပိုလုံလန်းနိုင်ခြေရှိတယ်လို့လွှတ်တော်ကိုယ်စားလှယ်ဟောင်းတွေကယူဆပါတယ်February 1ရက်နေ့မှာစတင်ကျင်းပတော့မယ့်လွှတ်တော်တစ်ကိုတက်ကြမယ့်လွှတ်တော်ကိုယ်စားလှယ်တွေအတွက်ပထမအကြိမ်လွှတ်တော်ကကိုယ်စားလှယ်တွေရဲ့အကြံပြုချက်တွေကိုမဆုမုံကစူးစိတင်ပြထားပါရဲ့ရှင်
ဟုတ်ပါတယ်ပထမအကြိမ်လွှတ်တော်တက်တန်းကတော့ပြီးခဲ့တဲ့ January 29ရက်နေ့မှာတက်တန်းကုံဆုံးပြီးစီးသွားပြီဖြစ်ပါတယ်2015ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တစ်တွေနဲ့ဒုတိယအကြိမ်လွှတ်တော်တက်တန်းကို February 1ရက်နေ့တနင်္လာနေ့မှာစတင်ကျင်းပတော့မှာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်ကိုယ်စားလှယ်နေရာအများဆုံးရထားတဲ့ဒုတိယအကြိမ်လွှတ်တော်တက်တန်းအတွင်းမှာတော့ပါတီကရွေးချယ်ဖွဲ့စည်းမယ်အစိုးရအသစ်နဲ့လွှတ်တော်တို့ကြားနိုင်ငံအကျိုးပြုဥပဒေတွေပြဋ္ဌာန်းသတ်မှတ်နိုင်ရေးနဲ့ပြည်သူ့အကျိုးပြုလုပ်ငန်းတွေကိုပို့ပြီးတော့မှအပေးယူမြတ်လက်တွဲပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့လည်းပြည်သူအများကမျှော်လင့်နေကြတာပါ NLD ပါတီရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကလည်းလွှတ်တော်ကိုယ်စားလှယ်ဟောင်းတွေရဲ့ဆောင်ရွက်ချက်တွေကြောင့်လွှတ်တော်ကိုယ်စားလှယ်တစ်တီအတွက်လမ်းဟာပို့ပြီးတော့ပွင့်လင်းလာတယ်လို့သူ့ရဲ့လွှတ်တော်နောက်ဆုံးနေ့မိကုံးမှာဂုံပြုပြောဆိုခဲ့တယ်လို့ဒီမိုကရေစီနိုင်ငံအသစ်ထူထောင်နိုင်မှုဝိုင်းဝန်းလှုပ်ဆောင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်လွှတ်တော်တက်တန်းကုံဆုံးလို့နေရပြန်တော့မယ့်တီဘောမြို့နယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းကရွေးကောက်ပွဲမှာပြည်သူတွေအတွက်လှုပ်ဆောင်ပေးမယ်လို့ပေးခဲ့တဲ့ကတိတွေအတိုင်းနိုင်ငံအကျိုးပြုဥပဒေတွေပြဋ္ဌာန်းနိုင်ရေးလွှတ်တော်အသစ်မှာအဆိုပြုတင်သွင်းနိုင်မှုလွှတ်တော်ကိုယ်စားလှယ်အသစ်အနေနဲ့ဥပဒေရေးရာနဲ့လွှတ်တော်ပိုင်းကိုတည်တည်ချာချာကျွမ်းကျင်နားလည်နိုင်မှုလေ့လာသင်ယူကြပါလို့တိုက်တွန်းပါတယ
်ဒီမိုကရေစီစနစ်မှာရွေးကောက်ပွဲနဲ့အနိုင်ရလာတဲ့ပါတီတွေကရွေးကောက်ပွဲမတိုင်ခင်မှာပြည်သူလူထုသူတို့နိုင်လို့ရှိရင်ဥပမာဆိုကြပါစို့လောက်ကန်နေပေါ်များလာစေရပါမယ်အနေရာတွေလက်ပိုင်ခွင့်နေပို့ရပါစေမယ်စသဖြင့်ပေါ့လေအဲ့ဒီဂရိကုတွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက်ဥပဒေတွေကျွန်တော်ကထားရတယ်ပြည်သူလူထုရဲ့အကျိုးစီးပွားကိုကာကွယ်တဲ့ဥပဒေတွေဒီဖြစ်ဖို့စစ်တော်ကိုယ်စားလှယ်ဒီကသွားမော်ဘယ်လိုထိန်းချုပ်မလဲဘယ်လိုပြင်ဆင်မလဲဆိုတော့ဝိုင်းဝန်းပြီးအဖြေရှာကြရတယ်
လွှတ်တော်ကိုယ်စားလှယ်အသစ်တွေကိုဒီမိုကရေစီနှိကြပြည်သူအကျိုးပြုဥပဒေတွေပြဋ္ဌာန်းနိုင်ရေးစာရွက်ကြည့်ဖတ်ပြီးတော့အလုပ်သဘောဆန်တဲ့တင်ပြချက်တွေအစားမိမိတို့ဘက်ကကျွမ်းကျင်ပိုင်နိုင်စွာလေ့လာပြီးလက်တန်းပြောဆိုမှုတွေနဲ့အပြန်အလှန်ဆွေးနွေးညှဉ်းပန်းမှုတွေနဲ့အသက်ဝင်တဲ့ပြည်သူလွှတ်တော်ကြီးဖြစ်အောင်ဆောင်ရွက်ကြစီလိုကြောင်းတင်ကန်းညွတ်မြွနယ်မဲဆန္ဒနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးသိန်းညွန့်ကလည်းတိုက်တွန်းပါတယ
်ပထမကြီးလွှတ်တော်ဆိုတာလမ်းပြဖောက်ရတာဒုတိယကြီးလွှတ်တော်ကတော့ဒီထောက်ထားတဲ့လမ်းပေါ်မှာသွားရတာဟုတ်အဲ့တော့လွတ်တော်ဥပဒေကဆက်လက်ပေါ်မူတည်ပြီးတော့လက်ခံပြောရပါစီလွတ်တော်ဥပဒေကိုခေတ္တောင်းပြီးတော့နော်ဒီစာဖတ်တဲ့ပုံစံကသရော့ကိုများပါတယ်အဲ့ဒါကြီးအတွေ့အကြုံကြောင့်ဆက်လက်ပေါ်ကိုကြည့်ပြီးတော့လက်ခံပြောနိုင်အောင်နော်ကြိုးပမ်းကြဖို့လိုအပ်ပါတယ်ဖြစ်နိုင်ရင်နော်ဒီဘုံကြီးစနစ်မှာနော်ဒီအကျိုးနဲ့အကြောင်းနဲ့ဆွေးနွေးညှိနှိုင်းတဲ့အလုပ်ကလိုအပ်တယ်ဒီဘိလွတ်တော်မျိုးဖြစ်ပေါ်လာအောင်နောက်လွတ်တော်ဥပဒေများစူးစမ်းနိုင်ရင်နော်ကျွန်တော်တို့နိုင်ငံရဲ့ ဒီမိုကရေစီပြည်သူ့ပြောင်းမှုမှာလွတ်တော်ခန္ဓာနာကိုပြည်သူလူထုကပူစိတ်ဝင်စားပြီးတော့နော်ဒီလွတ်တော်နိုင်ငံရေးကိုအပြည့်ပါပါပဲ
အရင်လွတ်တော်တက်တန်းအတွင်းတော့ကတော့အစိုးရနဲ့ဝန်ကြီးဌာနတွေဘက်ကအဆိုပြုပြဋ္ဌာန်းခဲ့တဲ့ဥပဒေချမ်းတွေကိုသာအများဆုံးဆွေးနွေးခဲ့ကြရပြီးတော့အစိုးရနဲ့လွတ်တော်ကြားထိတိုက်တွေ့မှုတွေရှိခဲ့ပေမဲ့လို့အခုဒုတိယကြိမ်လွတ်တော်တက်တန်းမှာတော့အစိုးရနဲ့လွတ်တော်ကြားပြည်သူအကျိုးပြုဥပဒေတွေပြဋ္ဌာန်းနိုင်မယ်လို့မျှော်လင့်ပေမဲ့လွတ်တော်ထဲမှာရှိတဲ့တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းနဲ့နားလည်မှုယုံကြည်မှုတိစောက်ပြီးပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ပို့ပြီးတော့မှအဆင်ပြေချုံးမွေ့နိုင်မယ်လို့တီဘောအမတ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ်အရင်တုန်းကတော့အင်အားနည်းတဲ့ဒီမိုကရေစီအင်အားစုတွေဘက်ကအတိုက်ခံဖြစ်ရပ်တည်ပြီးတော့ကြံ့ခိုင်ရေးပါတီဥဆောင်တဲ့အစိုးရကိုလွှတ်တော်ကနေထိန်းချုပ်နိုင်အောင်လို့ဥပဒေအစိုးပြုပြဋ္ဌာန်းချက်တွေနဲ့စူးစမ်းခဲ့တယ်လို့အခုပြည်သူလူထုကတခဲနဲ့ရွေးချယ်လိုက်တဲ့အနိုင်ရပါတီကဥဆောင်မဲ့အစိုးရနဲ့အနိုင်ရပါတီကိုယ်စားလှယ်အများစုပါဝင်မဲ့လွှတ်တော်ကြားဘလို့ထိန်းချုပ်မှုတွေရှိမလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့တင်ငန်းညွန့်မြို့နယ်မဲဆန္ဒနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးသိန်းညွန့်ကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာစတင်ပေဒုတိယအကြိမ်လွှတ်တော်တဲ့အတွက်ပြည်သူလွှတ်တော်ဥက္ကဋ္ဌကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဝင်းမြင့်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဥတီခွန်မြတ်ကိုဒုဥက္ကဋ္ဌအဖြစ်နောက်အမျိုးသားလွတ်တော်ဥက္ကဋ္ဌကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥမန်းဝင်းခိုင်တန်းနဲ့ရခိုင်မျိုးသားပါတီကဥဝေးတအောင်တို့ကိုဒုဥက္ကဋ္ဌအဖြစ်ရွေးချယ်ဖို့ရာထားသတ်မှတ်ပြီးလည်းဖြစ်ပါတယ်အခုချိန်ထိတော့ NND ကနေဖွဲ့စည်းမဲ့အစိုးရအသစ်ကိုသမ္မတအဖြစ်ဘသူကဦးဆောင်ပြီးတော့အစိုးရအဖွဲ့မှာဘသူတွေပါဝင်မယ်ဆိုတာကိုတရားဝင်ထုတ်ပြန်ခြင်းမရှိသေးသလိုဒုတိယသမ္မတ၃ဦးကိုပြည်ထောင်စုလွှတ်တော်မှာဘယ်တော့ရွေးချယ်မယ်ဆိုတာကိုလည်းအတိအကျမသိရသေးပါဘူးဒုတိယသမ္မတ၃ဦးကိုမဲပေးရွေးချယ်ပြီးတဲ့နောက်မှာအဲ့ဒီတဲကမဲအများဆုံးရတဲ့သူကိုသမ္မတအဖြစ်ရွေးချယ်မှာဖြစ်ပါတယ်ရှင
်မဆူမိုမေမြန်တင်ပြတော်ရပါရှင် VOA ကနေတင်းငွေနေညနေခင်းတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မနက်ဖြန် February 1ရက်နေ့တင်းလာနေမှာစတင်တော့မဲ့လွတ်တော်တဲ့အတွက်ရွေးကောက်ခံအမတ်တွေနေပြည်တော်ကိုရောက်ရှိနေကြပြီဖြစ်ပါတယ်။ဒီထဲမှာနိုင်ငံရေးကြပြားရေးလို့အကျဉ်းချခံခဲ့ရတဲ့ NLD ပါတီရွေးကောက်ခံကိုယ်စားလှယ်ဦးတင်တင်လဲပါဝင်ပါတယ်။လွတ်တော်တဲ့တက်ရောက်ဖို့အတွက်ရွေးကောက်ခံအမတ်တွေဘလို့ပြင်ဆင်ထားကြသလဲဆိုတဲ့ AFP သတင်းတပုတ်ကိုတစ်ဆက်ထဲတင်ပြပါမယ်ရှင်။
လွတ်တော်အမတ်ဖြစ်လာတဲ့ဦးတင်တဲ့ဟာနေပြည်တော်ကလွတ်တော်အမတ်တွေနေတဲ့အဆောင်တစ်ခုမှာသူရေးထားတဲ့နောက်မဆုပ်ဆိုတဲ့ကြပြားကိုရွတ်ဆိုနေပါတယ်။စစ်တပ်ရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်လာတဲ့မြန်မာနိုင်ငံအတွက်ရှစ်အနာဂတ်အိမ်မက်တွေနဲ့မနက်ဖြန်မှစတင်မဲ့လွတ်တော်အစည်းအဝေးတက်ရောက်ဖို့လည်းအဆင်သင့်ဖြစ်နေပါပြီ
။ကျွန်တော်တို့ခင်ပဲလေ။ကျွန်တော်တို့ခင်မှာကျွန်တော်တို့ယူရမယ်တာဝန်ကျွန်တော်တို့လုပ်ရမယ်လို့ကျွန်တော်တို့လုပ်တာပဲ။ဆက်ပြီးတော့ပဲခြိတက်ပေါ့။ဒီလိုရတဲ့အနည်းငယ်ကျော်30ကျွန်တော်တို့ဒီလိုလာခဲ့ရတယ်ဆိုတာလေးပြန်တွေးမိပြီးတော့မှရေးပြတဲ့ကြပါပါပဲ။
ဒီမိုကရေစီစနစ်စီချစ်တက်ခဲ့တဲ့ခရီးရှည်ကြီးတစ်ယောက်မှာ NLD ပါတီဝင်အတော်များများထောင်သွင်းအကျဉ်းချခံခဲ့ရပါတယ်။ဒီလိုထောင်ချခံခဲ့ရသူတွေထဲမှာတော့အစိုးရတွေ၊ရှေ့နေတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းပါဝင်ခဲ့ပါတယ်။မြမလွတ်တော်ရဲ့ရှုပ်ထွေးလာတဲ့လုပ်ငန်းစဉ်တွေအပေါ်လူအနှဲငယ်လောက်သာတီးမိခောက်မိရှိကြပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ပြောင်းလဲဖို့လိုပြီးဆိုတဲ့ရွေးကောက်ပွဲစည်းရုံးစဉ်ကာလပြောခဲ့တဲ့လက်သုံးစကားနဲ့ပတ်သက်လို့ရွေးကောက်ခံလွတ်တော်အမတ်တွေဟာအပြောင်းအလဲကိုတကယ်တမ်းလုပ်နိုင်ကြတယ်ဆိုတာတန်း90ကျော်ရှိတဲ့မြမပြည်သူလူထုကိုတက်တေးပြဖို့လိုပါလိမ့်မယ်။ဒါကလွယ်တဲ့အလုပ်တော့မဟုတ်ပါဘူး။စီးရဲမွဲတင်မှုတွေနဲ့အကျင့်ပြတ်ချစားမှုတွေနဲ့ပြည့်နှက်နေခဲ့တဲ့မြန်မာနိုင်ငံကို2011ခုနှစ်တုန်းကစစ်အစိုးရကနေအရက်သားတစ်ပိုင်းအစိုးရဖြစ်တဲ့လက်ရှိအစိုးရကိုအာဏာလွှဲပြောင်းပေးခဲ့ပါတယ်။စစ်အစိုးရရဲ့အုပ်ချုပ်မှုအောက်မြန်မာနိုင်ငံရဲ့ပညာရေး၊ကျန်းမာရေးအခြေခံအဆောက်အုံနဲ့ဘယူရိုကရေစီရန်ရာကြီးတွေဟာအလုံးစုံပျက်စီးခဲ့ရပါတယ်။ဆိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီကရွေးကောက်ခံအမတ်ဒေါ်ကျင်းနိုင်မန်ကချင်းပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်လို့အခုလိုပြောပါရယ်
။မုန်းနေမီလို့ဖွံ့ဖြိုးတိုးတက်မှုခံစားရတဲ့ဆိုတဲ့သဘောမျိုးပေါ့နော
်။ NLD ဦးဆောင်တဲ့လွတ်တော်ဟာလှမဲ့ရက်တွေအတွင်းရှုပ်ထွေးတဲ့နိုင်ငံရေးအခင်းကျင်းတွေကိုတွေ့ရပါတော့မယ်။လွတ်တော်ကနေမှတ်လနောက်ပိုင်းကျရင်သမရတစ်ကိုရွေးချယ်ရပါလိမ့်မယ်။တနင်္လာနေ့မှာလွတ်တော်တက်ရောက်လာကြမယ့် NLD အမတ်တွေထဲမှာဒေါ်အောင်ဆန်းစုကြည်အပါအဝင်လွတ်တော်ရဲ့လှုပ်ထုံလှုံနေတွေနဲ့ပတ်သက်လို့အတွေ့အကြုံရှိတဲ့အမတ်နဒါစင်လောက်ပဲရှိပါရယ်။တောက်ကြနေမှာလွတ်တော်ပြီးဆုံးသွားတဲ့အချိန်တုန်းက NLD ရဲ့လွတ်တော်အမတ်တွေကလည်းဒီတရင်ဘတ်တွေအတွင်းလွတ်တော်ဆိုင်ရာတင်နန်းတွေတက်ရောက်နေကြရတာပါ။နိုင်ငံရေးသမားတယောက်ဘယ်တော့မှမဖြစ်ချင်ခဲ့တဲ့အကြောင်းကိုဥတင်တစ်ကအခုလိုပြောပါရယ်
။ငါနောက်ဆုတ်ခြင်းပေမဲ့နောက်ဆုတ်မရခဲ့ဘူး။ငါနောက်မှာငါရှေ့မှာငါဘေးမှာမမမမလမ်းလုံးကြီးရပ်နေတဲ့ငါညီကိုတွေ
ဥတင်တဲ့ဟာနိုင်ငံရေးကြပြားရေးခဲ့တဲ့အမှုနဲ့1900နှစ်ကြာခဲ့တာပါခုတော့ထောင်ချခဲ့တဲ့သူတွေကျောင်းနေဖက်တွေနဲ့တခြားမိတ်ဆွေအပေါင်းအသင်းတွေနဲ့အတူနေပြည်တော်မှာပြန်ပြီးတွေ့ဆုံရတဲ့ခံစားချက်မျိုးရနေတယ်လို့ဥတင်တဲ့ကပြောပါရယ်ပ ါတီပွဲကျင်းပပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့ဂုံတရေရှိရှိအနာလွှဲပေးလိုက်တဲ့အတွက်လွတ်တော်တင်မှာရှစ်ဆက်လုပ်ငန်းစဉ်တွေအတွက်ရွေးကောက်ခံလွတ်တော်အမတ်တွေကတော့စိတ်လှုပ်ရှားနေကြပါတယ်ရှင်ဒီအင်မြန်မာပိုင်းကနေတင်းငွေတွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ကချင်ပြည်နယ်ဘက်ကသတင်းတင်ပြပါောင်းမယ်ကချင်ပြည်နယ်ဘက်မှာမိုးရေဆေးတိုက်ဖြတ်ရေးလှုပ်ရှားနေကြတဲ့လူမှုအခြေပြုမိုးရေဆေးဘွားတိုက်ဖြတ်ရေးအဖွဲ့ဝင်တွေဟာတနိုင်းဒေတာနဲ့ဝိုင်းမော်မြို့နယ်စတုံးဒေတာတွေမှာဘယ်သူမှမသိသူတွေရဲ့ပြစ်ခတ်တိုက်ခိုက်မှုကိုခံခဲ့ရပါတယ်တရက်ထဲမှာနနေရတိုက်ခိုက်ခံရတာဖြစ်ပြီးပြစ်ခတ်တိုက်ခိုက်သူ၃ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းမိထားပြီးဘက်အဖွဲ့စီရဲ့လက်ချက်ဆိုတာစစ်ဆေးနေတယ်လို့မူရစ်တိုက်ဖြတ်ရေးအဖွဲ့ကော်မတီဝင်တွေကပြောပါရယ် VOA ထိုင်းချိဆိုင်သတင်းထောက်နိုင်ကုန်းအိမ်ကနေဆက်သွယ်မေးမြန်းမိအခုလိုသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါကချင်ပြည်နယ်လူထုအခြေပြုမူရစ်စေဝါတိုက်ဖြတ်ရေးအဖွဲ့ဝင်တွေဟာကချင်ပြည်နယ်တနိုင်းဒေသနဲ့ဝိုင်းမော်မြို့နယ်စတုံးဒေသတွေမှာလက်နက်သွေးနဲ့နနေရပြစ်ခတ်တိုက်ခိုက်ခံရတယ်လို့မူရစ်တိုင်းဖြည့်ရေးဖွဲ့ရဲ့ကော်မတီဝင်သူဖြစ်သူကုတန်ခွန်းကအခုလိုပြောပါတယ
်မနေ့ကသက်သနာရေးခွဲမှာသူမီနဲ့တစ်ချက်ပြန်ပြစ်ခံရတယ်25နှစ်အရွယ်လူငယ်လေးအခုတနိုင်းမှာအေးရောက်ရောက်နေတယ်သူအပေါ်တော့မှချိန်မှန်တယ်စတုံးဘက်မှာကျတော့လုံချိုရဲနဲ့တကွဘင်းချင်းတက်ချင်းသွားနေတဲ့အချိန်မှာဒီလုံချိုရဲဖိတ်ဒီကကျော်သွားတဲ့နောက်မှာမိုင်းနဲ့ခွဲခံရတယ်တယောက်ကကောင်းကဖူးတော့မှနည်းနည်းချိသွားပါလေတယောက်ကတော့နည်းနည်းချိသွားတယ်အကျိုးလုံချုံရင်းလိုက်ပေးတဲ့စစ်တပ်ရဲတွေနဲ့သူတို့လိုက်နာပြီးမှပြစ်ခတ်တာမျိုးကြီးရှိတယ်
မူရစေဝါတိုက်ဖြတ်ရေးအဖွဲ့ဝင်တွေအနေနဲ့အစိုးရဘက်ကနေလုံခြုံရေးယူနေတဲ့ကြားကမနေ့ကစနေနေ့မနက်ခင်းပိုင်းမှာနနေရပြစ်ခတ်တိုက်ခိုက်ခံရတာဖြစ်ပြီးမူရတိုက်ဖြတ်ရေးအဖွဲ့ဝင်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဝိုင်းမော်မြို့နယ်စတုံးဒေသမှာပြစ်ခတ်တိုက်ခိုက်သူ၃ဦးကိုလုံခြုံရေးတပ်ဖွဲ့တွေကနေဖမ်းဆီးရမိခဲ့တယ်လို့လည်းကိုတန်ကွန်းကပြောပါတယ်ဖမ်းဆီးရမိခဲ့တဲ့ပြစ်ခတ်တိုက်ခိုက်သူတွေကိုလမ်းကျော်တလျှောက်လုံခြုံရေးယူပေးနေတဲ့စစ်တပ်နဲ့ရဲလုံခြုံရေးအဖွဲ့တွေကနေစစ်ဆေးနေဆဲဖြစ်ပြီးဘယ်ဖွဲ့ရဲ့လက်ချက်ဆိုတာမသိရှိသေးဘူးလို့လည်းကိုတန်ကွန်းကအခုလိုဆက်ပြောပါတယ်
အဲ့ဒီဘက်မှာဒနက်ကန်ဖွဲ့စီကများနေတယ်။နောက်ပြီးမှဒနက်ကိုကတီတူဒီကိုလည်းသိခိုက်ထားတဲ့အချိန်တွေဖြစ်တော့ဘယ်ဖက်ကလုံခိုင်းတယ်ဘယ်ဖက်ရဲ့လက်ချက်ဟုတ်တယ်ဆိုတာလုံးဝစစ်တော့ဟိုမပြောနိုင်သေးဘူး။
ကချင်ပြည်နယ်အတွင်းမှာဘိန်းဆိုင်ပြိုသုံးဆမှုတွေများပြားလာလို့လူထုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့တွေကနေဇန်နဝါရီလ9ရက်နေ့ကစလို့ပူဒါအိုစွန်ပရာပွန်ချီပွေတနိုင်းဝိုင်းမော်မြို့နယ်စတုံးကံပိုက်တီနယ်ကဘိန်းခင်းတွေကိုတိုက်ဖြတ်ရေးလှုပ်ဆောင်ခဲ့တာပါမူရစ်တိုက်ဖြတ်ရေးအဖွဲ့တွေအနေနဲ့ဝိုင်းမော်မြို့နယ်စတုံးကံပိုက်တီနယ်ကဘိန်းတိုက်ဖြတ်ရေးလှုပ်ဆောင်ရမှာအခက်အခဲဟန့်သားတွေနဲ့ကြုံတွေ့နေရတယ်လို့ကိုတန်ကွန်းကပြောပါတယ်
တုံးကမ္ဘာကြီးအဲ့ဒီရှင်ကချောင်းချဘက်မှာဆိုရင် January 19ကနေဒီမှာစတင်ဖို့ဖြစ်တယ်။ဒါမဲ့အချိန်နဲ့မျိုးမျိုးကြောင့်သူတချို့မထွက်နိုင်ဘူး။ခန္ဓာမှုတွေမျိုးမျိုးရှိနေတဲ့ပေါ့လေ။အဲ့ဒါကြောင့်သူကဟိုဒီမန်းတော့ဖြေးမတွင်ခဲ့ဘူး။
ဘိန်းဆိုင်ပြုမှုလုပ်ငန်းကြီးထွားလာနေတာနဲ့တူကချင်ပြည်နယ်ဒေသမှာဘိန်းသုံးဆမှုများပြားလာနေတယ်လို့တိုင်းဒေသခံလူကအခုလိုပြောပါတယ
်မိသားစုတအိမ်မှာ၃ယောက်စုံ၃ယောက်အဲ့လိုမျိုးဆိုတော့ဘိန်းလေကိုယ်ဘိန်းတကနကရပေးစာနဲ့လေစာလိုက်လောပန်းလိုင်းဖို့အဲ့နဲ့စာနုတအိဝယ်လိုက်အဲ့ဒါနဲ့စာငရုပ်ဝယ်စာအဲ့လိုပဲလုပ်ကြတာပေါ့
ကချင်ပြည်နယ်လူထုအခြေပြုဖွဲ့စည်းတွေအနေနဲ့မူရစေဝါတိုက်ဖြတ်ရေးလှုပ်ဆောင်နေတဲ့ပုံမှာကချင်ပြည်နယ်ဒေသခံလီစုမျိုးရာဖွံ့ဖြိုးတိုးတက်ရေးပါတီခေါ်ဒူးလေးပါတီဥက္ကဋ္ဌဥရွှေမင်းကသူ့အမြင်ကိုခုလိုပြောပါတယ
်ဒီမူရစေဝါရေးလှုပ်ဆောင်ရမှာကအာဏာပိုင်အဖွဲ့စည်းဖြစ်တဲ့ပြည်ထောင်နယ်ဒီစိုက်ရအာဏာပိုင်ဖွဲ့စည်းတီတူအချင်းချင်းအချင်းချင်းဆိုတာအဲမဖြစ်ဘူးဒါကသူအချင်းချင်းကြမှာတွေးကြည့်တော့ပြည်သူနဲ့ပြည်သူကြမှာဒါခုရတူတစ်ခါဖြစ်လာတော့ကောင်ဗျာအတိအကျဘေးကိုဖြတ်မယ်ဆိုရင်ဟုတ်ပြီဒီဘေးဖြတ်တော့သူတွေရဲ့အမခံချက်ကျွန်တော်တို့ပါလို့ပြီးတို့အတွက်ဘေးအစားထိုးတင်တာကျွန်တော်တို့ဘာတွေဆက်ပြင်းလဲဒီလိုအပ်တဲ့အရင်းအမြစ်များကိုလည်းအစိုးရကနေထောက်ရပေးရမယ်ထောက်ရပေးတယ်ဆိုတဲ့နေရာမှာလည်းဒီတင်းရဲ့အကူအညီမလိုတော့ရေနိုင်ငံတော်ကိုကောင်းပြီးတော့ဒါထောက်ရပြင်လို့နေတယ
်ကချင်ပြည်နယ်အတွင်းမှာ2014ခုနှစ်လောက်ကစတင်ပြီးဘေးဆိုင်ပြုမှုတွေအရင်ကထက်တိုးတက်လာတယ်လို့လက်ရှိဘေးဆိုင်အေကတောင်းချီရှိနေတယ်လို့ကချင်မူရတိုက်ဖြတ်ရေးအဖွဲ့ရဲ့ကော်မတီဝင်တွေကခန့်မှန်းထားပါတယ်အခုလိုမူရစေဝါစိုက်ပျိုးသုံးဆမှုများပြားလာပြီးမဲ့အာဏာပိုင်တွေကနေအရေးယူဆောင်ရွက်နေတာမျိုးအားနည်းနေတယ်လို့လဲမူရတပ်ဖြည့်ရေးဖွဲ့ဝင်ကော်မတီတွေကပြောပါတယ်။မူရစေဝါပြဿနာဟာကချင်ပြည်သူလူထုနဲ့လူငယ်တွေကြားမှာစိုးရိမ်စရာနေသားဖြစ်လာနေတဲ့အတွက်2014ခုနှစ်မှာလူထုအခြေပြုမူရတပ်ဖြည့်ရေးဖွဲ့ကိုစတင်ဖွဲ့စည်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2015နှစ်စံပိုင်းတုန်းကဘာသာရေးတင်းတော်ကနေဦးစီးပြီးတော့လူထုအခြေပြုမူရစေဝါတိုက်ဖြည့်ရေးဖွဲ့တွေကနေဖူးကောင်းဒေတာမှာဘိန်းဆိုင်ခင်းအေက3000ကျော်ဖျက်ဆီးနိုင်ခဲ့ပါတယ်မြန်မာနိုင်ငံမှာရှမ်းပြည်နယ်ပြည်ရင်ကချင်ပြည်နယ်ဟာဒုတိယဘိန်းဆိုင်ပြုမှုအများဆုံးဖြစ်တဲ့ဒေတာလည်းဖြစ်ပါတယ် 2015ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုဟာတကဘာလုံးမှာအာဖဂန်နစ္စတန်နိုင်ငံပြည်ရင်ဒုတိယအများဆုံးဖြစ်ပြီးတော့အရှေ့တောင်အာရှမှာအများဆုံးဖြစ်နေတုံးမဲ့လို့2015ခုနှစ်ဒီဇင်ဘာလမှာထုတ်ပြန်ခဲ့တဲ့မူရင်းစေဝါနဲ့ရာဇဝတ်ပြစ်မှုများဆိုင်ရာကုလသမဂ္ဂယူ UNODC ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တရားမဝင်ဘိန်းဆိုင်ပြိုးထုတ်လုပ်မှုရဲ့အခြေခံကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းဖို့အများကြီးလှုပ်ဖို့လိုတယ်လို့လည်း UNODC ကသတိပေးထားပါတယ်ခင်ဗျာ။
တော်ရရှိများရှင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကလွှတ်တော်သည့်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတာဝန်တွေကိုပါတီတွင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုပါတာဝန်ပေးရလိုက်ပါတယ် NLD ရဲ့အစီအစဉ်ဟာတိုင်းရင်းသားစီလုံးညီညွတ်ရေးပြန်လည်တည်မြဲရေးအတွက်ရည်ရွယ်တဲ့လှုပ်ရက်အဖြစ်ကြိုးစိုးသူတွေရှိပေမဲ့ဝေဖန်မှုတွေလည်းရှိနေတာပါ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးရအဆိုအကောင်ဘလို့ရလက်မျိုးတွေခံစားရနိုင်တယ်ဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ဒီကနေ့ည9:00နာရီမှာထုတ်လွှင့်မဲ့ VOA ရဲ့ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မပေးစာများဦးစီးသူအောင်မြင့်ရဲ့မြန်မာအရေးတုံ့သက်ချက်နဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ရမှာပါ။ပထမပိုင်းနိုင်ဝက်မှာလိုင်းလမ်းမီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 37 51တို့မှာတော့စီစဉ်အစအဆုံးကိုပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုမှတ်သိရေးထိုက်ကပြောပြပေးပါအောင်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်ရုံးအတွက်ရုံးဖွဲ့မှုသည့်အဖြစ်ဦးမိုးစောဦးကိုခန့်အပ်တဲ့အကြောင်းပါတီကဒီကနေ့တရားဝင်ထုတ်ပြန်ပါတယ်2010ပြည်နှစ်နှစ်ကုန်ပိုင်းမှာဒေါအောင်ဆန်းစုကြည်နေအခြေချုပ်လွတ်မြောက်လာပြီးနောက်ပိုင်းရုံးအဖွဲ့မှုအဖြစ်ဆောင်ရွက်လာတဲ့ဒေါက်တာဒေါ်တင်မာအောင်ရဲ့နေရာမှာဦးမိုးစောဦးကိုအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်။စီးရီးယားဆိုရနဲ့ငြိမ်းချမ်းရေးမဆွေးနွေးခင်အရင်ဖြည့်ရှင်းလိုရာတွေကိုညှိနှိုင်းဖို့အတွက်စီးရီးယားအဓိကအထိုက်ခံအဖွဲ့ဟာကုလသမဂ္ဂစီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်ထူရာနဲ့ဒီကနေ့တင်းတင်းကနေနေမှာဂျီနီဗာမှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အစိုးရညှိနှိုင်းရေးကော်မတီကတောင်းဆိုထားတဲ့အထက်မှာတော့သဘုံတွေထိန်းချုပ်ထားတဲ့ဒေတာတွေမှာစီးရီးယားဆိုရကဝန်ရံပိတ်ဆို့ထားတာတွေကိုဖယ်ရှားပေးဖို့နဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုစိုင်းငံ့ပေးဖို့တွေလည်းပါဝင်ပါတယ်။ဂျီနီဗာဆွေးနွေးပွဲမှာတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးမှာဖြစ်ပြီးဒီနောက်မှာမှနောက်ထပ်ဆေးစပ်ညှိနှိုင်းမှုတွေကိုလှုပ်ဆောင်မှာဖြစ်တယ်လို့လဲဆီးရီးယားအဓိကအတိုက်အခံအဖွဲ့ရဲ့အစိုးရညှိနှိုင်းရေးကော်မတီရဲ့ပြောခွင့်ရကမနေ့တုန်းကပြောဆိုထားပါတယ်။အာဖရိကခေါင်းဆောင်တွေအနေနဲ့ဘာရွန်တီနိုင်ငံကအကြမ်းဖက်မှုတွေကိုဖြေရှင်းဖို့ရာဆက်ပြီးစောင့်နေဖို့မဖြစ်နိုင်တော့ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကဒီကနေ့ပြောဆိုလိုက်ပါတယ်။အချင်းချာလာတာနဲ့အမျှလူတွေထပ်ပြီးတေဆုံးချရမယ်လို့လဲအတွင်းရေးမှူးချုပ်ကပြောပါတယ်။ဘူရွန်ဒီအခြေအနေဟာလူသားဂုံတိတ်ခါလူအခွင့်ရေးထိုးနဲ့ဆိုင်တဲ့အခြေအနေဖြစ်တယ်လို့အီသီရိုးပီးယားမှာကျင်းပတဲ့အာဖရိကသမဂ္ဂညီလာခံအတွင်းသတင်းထောက်တွေကိုကုလအတွင်းမှုချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတ်သိငိထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American တန်ညာပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00နာရီလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ58 kHz 9.95ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.